ချင်းပြည်နယ်မင်းတပ်မြို့နယ်မှာလေပြင်းတိုက်ပြီးမိုးသက်ထန်စွာရွာသွန်းမှုကြောင့်စစ်ပြေးဒုက္ခသည်တွေယာယီခိုလုံနေတဲ့စခန်း30လောက်ထိခိုက်ပျက်စီးခဲ့ပါတယ်။တနင်္ဂနွေနေ့ညကမိုးရွာပြီးလေပြင်းတိုက်ခတ်မှုကြောင့်မိုးကအမိုးတွေဒဏ္ဍာရီတွေနဲ့ယာယီဆောက်လုပ်ထားတဲ့ယာယီတဲအများပြားပျက်စီးခဲ့တယ်လို့ဘာသာရေးဆရာတော်တဦးကပြောပါတယ်။ယာယီခိုလုံနေတဲ့နေရာတွေပျက်စီးကုန်တာကြောင့်မိသားစုယာနဲ့ချီနောက်ထပ်ဘေးလွတ်ရာမှာရွှေ့ပြောင်းနေကြရပါတယ်။ဒီအခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့မမတဇင်အောင်ကပြောပြပေးမှာပါခင်ဗျာ။
April 18ရက်တနင်္ဂနွေနေ့ကချင်းပြည်နယ်မင်းတပ်မြို့နယ်မှာလေကြီးမိုးကြီးကျခဲ့လို့စစ်ပေးဒုက္ခသည်တွေယာယီခိုလုံနေတဲ့ဒုက္ခသည်စခန်းတချို့ထိခိုက်ပျက်စီးခဲ့ပါတယ်။ယာယီဒုက္ခသည်စခန်းပေါင်း30လောက်ကပလတ်စတစ်မိုးတွေဒဏ္ဍာရီတွေနဲ့ဆောက်ထားတဲ့တဲအိမ်တွေပျက်စီးသွားတယ်လို့ခရီးရန်ဘာသာရေးဆရာတော်တဦးကပြောပါတယ်။ယာယီတဲအိမ်တွေပျက်စီးကုန်တဲ့အတွက်အိမ်တော်စု300လောက်နီးစပ်ရာဖျားကျောင်းစာတင်ကျောင်းနဲ့ဘုံကြီးကျောင်းတွေမှာပြောင်းရွှေ့ခိုးလုံနေထိုင်နေရတယ်လို့လည်းပြောပါတယ
်။မိဘမျိုးနွယ်တွေမှာတော့တော်တော်လေးဟွာသခန်းကြီးကဒီလုံတိုင်းနဲ့ဒေးနဲ့တော်တော်များများပျက်စီးတာရှိပါတယ်။မြို့ပေါ်မှာလည်းဒီယာယီမိခိုးလုံတဲ့ဟာဒီဘုံလုံးကြလပတ်နဲ့လုံတဲ့ဟာတွေပျက်စီးတယ်။ဒီအိမ်မာနေတဲ့ဒီအဆောက်အဦတနအဆောက်အဦမှာနေတဲ့လူတွေတော့ဆုံဆုံပြည့်မှယာယီတဲ့ဟိုတမဘုံလုံးကပျက်စီးနေတယ်။ခံမှန်းတာကတော့ဒီစခန်းသုံးဆယ်ပါဝန်းကျင်ရောထိခိုက်မဲ့လို့ရေးဆောင်တယ်။မိစ္ဆာယာဘုရားကျောင်းတော့မိစ္ဆာယာသာတင်ကျောင်းတော့မိစ္ဆာယာဘုံကြီးကျောင်းတွေမှာတော့နောက်ဆုံးတို့ရေးဆောင်တဲ့နေရာမှာယာယီတို့ရှိကြတယ်။ဒီဟာသုံးရာပါဝန်းကျင်ကရှိမဲ့လို့ရေးဆောင်တယ်။အားလုံးကုစုပေါင်းစုလို့ရှင်းတော့
ပျက်စီးသွားတဲ့ယာယီစစ်ပေးဒုက္ခသည်စခန်းနေပြန်ပြီးတိဆောက်နိုင်ဖို့လဲကြိုးစားနေကြပါတယ်။ဒါပေမဲ့ယာယီတဲ့ဆောက်လုပ်ဖို့အမိုးကလိုအပ်ချက်တွေလည်းရှိပါတယ်။ဒီလိုအပီလာတဲ့မှာမိုးကြီးလေကြီးကြတာကြောင့်မိုးရာသီကာလရောက်ရင်ဒုက္ခသည်တွေအတွက်ပိုပြီးစိုးရင်စရာဖြစ်တယ်လို့ဘာသာရေးဆရာတော်ကပြောပါတယ်
။မိုးအိုးပဲရောက်သေးတဲ့အခါမှာဒီလိုဖြစ်တယ်ဆိုတော့မိုးရာသီရောက်လာတော့တော်တော်လေးဒီလိုရဲ့စတိဆောင်ကြီးရဲ့အတက်တော်အင်းကြီးကိုတော်စိုးရင်စရာတော့ဖြစ်လာတယ်။နောက်ပြီးတော့ဇာတာရီခါကလည်းတော်တော်လေးခရခဲကြီးကဒီဆောင်ကလည်းဒုစင်တလူပြဲလို့မရတဲ့အခါမှာသံရက်သာမန်ကြီးခါကိုတခဲလာမယ်နောက်ပြီးတော့ဒီလေးရင်းလေးလုံးဆုံးဖို့ဝေါ်လီဝါတာကြောင့်ဒီပေါ်ပြီးမှဆောပါလာမလို့တော့ယူဆတယ်ဆိုရင်ကြတော့များလာမယ်လို့ယူဆတယ
်ရှိပိရှောင်ဒုက္ခသည်တွေထဲမှာကလေးငယ်တွေအသက်ကြီးရင်သူတွေမတန်ဆွမ်းနေလဲအများပြပါဝင်ပါတယ်ဥယင်ဆွန်ပြီးတော့ဘေးလွရာပုန်းခိုနေရသူတွေအနေနဲ့ဒေသအလိုက်မိုးလီဝါတာသတင်းတွေနားဆင်ထားပြီးတော့မိုးရွာသွန်းမှုအခြေအနေကိုလိုက်ပြီးတော့သတိထားဖို့နဲ့ပြောင်းရွှေ့သင့်ရင်အမြန်ပြောင်းရွှေ့ဖို့ဒုက္ခတွေကိုအကူအညီပေးသူတွေကတိုက်တွန်းထားကြပါရဲ့ရှင်။